မင်္ဂလာပါဦးကျော်စန္ဒရှင
်မင်္ဂလာပါဟုတ်တယ
်ဒီဂါဇာမှာ14လလောက်ကြာစိုးစိုးဝါးဖြစ်လာခဲ့တဲ့တိုက်ပွဲတွေကအခုမှဘာကြောင့်အပြစ်ရက်လိုက်နိုင်တာလဲ
14လဆိုတာသိကြမြင်တဲ့စစ်ပွဲဖြစ်ပါတယ်အရှိလက်ပိုင်းမှာဖြစ်တဲ့စစ်ပွဲတွေထဲမှာနောက်ပြီးတော့ပြင်းလဲအပြင်းထန်ဆုံးစစ်ပွဲလူတွေအစ်အပြောက်အထိခိုက်လည်းပဲအင်တန်များပြီးဂါဇာဆိုတာရရမရှိအောင်ပျက်စီးတော့ပြီးဖြစ်ပါတယ်ဆိုတော့နှစ်ဖက်လုံးကလည်းစစ်ပန်းနေပြီလို့ပြောရင်လည်းရပါတယ်ဒီချိန်မှာတော့သူတို့ nothing ပေါ်လေနောက်ပြီးတော့ဟမတ်စ်တွေအတိတ်ကအားထားတဲ့သူတို့ရဲ့မြောက်ပိုင်းကနေပြီးတော့သူတို့တဲစစ်မျက်နှာဖွင့်ပြနေ Hezbollah တွေကလည်းပဲငြိမ်သွားတယ်လေဗနန်မှာနောက်ပြီးတော့သူတို့တွေရဲ့နောက်မှအတိတ်ကရှိနေတဲ့အီရန်ကလည်းပဲအစ္စရေးနဲ့အပြင်းထန်ထိတိုက်ပြီးတော့နှစ်နိုင်ငံကြားကျပြန့်တဲ့စစ်ပွဲကြီးဖြစ်လာမှာလို့ဆိုရဲဆိုရင်ဟန်စီးရတဲ့သူလည်းထင်းထင်းသိမ်းလှုပ်ပါတယ်ဒါကြောင့်စစ်ပွဲဟာအချိန်ကျလာတဲ့ကြားရတော့မဲ့အချိန်လေးဖြစ်တယ်အဲပို့ပြီးအရေးကြီးတာကတော့အမေရိကန်အစိုးရရဲ့ဖိအားပဲဖြစ်ပါတယ်အမေရိကန်ကသူတို့ဘက်မှာဩဇာအစည်းဆုံးနိုင်ငံဆိုတော့အမေရိကန်ကအဓိကဖိအားပေးရပေါ့လေအီဂျစ်နဲ့ဂျော်ဒန်တို့ကလည်းဒါအစ္စရေးနဲ့လည်းသူတို့မဆွေနိုင်ကြတယ်ပဲကတာကလည်းပဲသူနေပဲကိုညှိနှိုင်းဒါကိုအတိကတိုင်ခံပြီးတော့လုပ်ပေးတယ်ဆိုတော့သူတို့ရဲ့ဖိအားတွေကြောင့်လည်းပါတယ်လို့ပြောမှာပါအတိက
အဲ့တော့ဒီလိုအမေရိကန်ဖိအားပေးပြီးတော့အခုလိုဒီစစ်ပွဲတွေဟိုရက်တက်နိုင်လိုက်တဲ့အပေါ်မှာပေါ့သမ္မတဘိုင်ဒန်ကလည်းသူ့ကြောင့်ပေါ့သမ္မတထရမ့်ကလည်းသူ့ကြောင့်ဆိုပြီးတော့အမှတ်ယူကြပါတယ်အဲ့တော့ credit ပေးမယ်ဆိုရင်ဘယ်သူ့ကိုပေးပါမလဲ
နှစ်ယောက်လုံးရသင့်ပါတယ်ဒါပေမဲ့တကယ်တမ်းဒီဒီပွဲကိုရပ်ဖို့တဲ့အဆိုပြုခဲ့တာကသမ္မတဘိုင်ဒန်က2023မေလကတည်းကစပြီးအဆိုပြုခဲ့တာပါဒါပေမဲ့အစ္စရေးကမလိုက်နိုင်ဘူးအကြောင်းကြောင်းနဲ့ဆွဲနေတယ်ဒေါ်နယ်ထရမ့်ကရွေးကောက်ပွဲနိုင်ပြီးသမ္မတတော့မဖြစ်သေးဘူးသူရဲ့အရှိလက်ပိုင်းအတွက်သူသိအားထားအကူအထားပြုတဲ့အဲစတီဗ်ဝစ်ကော့ဖ်ကိုအဲ့မှာသွားပြီးတော့ဆွေးနွေးရဲ့အထက်မှာသွားပြီးတော့ပါဝင်ပြီးတော့ညှိနှိုင်းစေတယ်ဆိုတော့ဒေါ်နယ်ထရမ့်တို့ညနေခါမှာပူပြီးပြင်ထန်တဲ့ဖိအားဖြစ်ပါတယ်ဒေါ်နယ်ထရမ့်ကအစ္စရေးကိုလည်းလိုက်လျောတယ်အများကြီးလိုက်လျောတဲ့လူဟာသူကအစားကြရတယ်အခုလည်းပဲသမ္မတဘိုင်ဒန်ပိတ်ထားခဲ့တဲ့အစ္စရေးကိုထောက်ပံ့မဲ့ပုံကြီးကိုသူကပေးဖို့ခွင့်ပြုတာအစားပေါ်တယ်အများကြီးလိုက်လျောထားရတာရှိပါတယ်နောက်ပြီးတော့ဒေါ်နယ်ထရမ့်ကအစ္စရေးဝင်ရောက်နေတဲ့ညဟုပေါ်မှာအများကြီးဩဇာလွှမ်းမိုးတဲ့လူဖြစ်ပါတယ်အစားကြရပစမတဲမှာကလေးကသူကအစ္စရေးလူကြအများကြီးလုပေးခဲ့တယ်ဂျေရုရှလမ်ဘူရောင်မှအစ္စရေးမျိုးတော်ဖြစ်သတ်မှတ်ခဲ့တာအပါဝင်နောက်ပြီးတော့သူကညီတဲ့အောင်လုပ်ခဲ့ဆိုတော့သူရဲ့ဩဇာကပူပြီးတော့ထိရောက်တယ်လို့ပြောမှဖြစ်ပါတယ်။ညောင်လုံးကတော့ credit ပေးရမှာပါဒါပေမဲ့လည်းဒေါ်နယ်ထရမ့်ကအစ္စရေးပေါ်မှာပူပြီးတော့ဖိအားပေးနိုင်တယ်ပေါ့လေသူကပူပြီးတော့ဩဇာတက်ရောက်တယ်လို့ပြောမှဖြစ်ပါတယ်။
အဲ့ဒီစစ်ပွဲကိုအတိုင်းရှုံးဘယ်လိုသတ်မှတ်ပါမလဲ။ဘယ်ဘက်ကနိုင်တယ်လို့ပြောလို့ရမလဲ
။ပြောရခက်ပါတယ်။တကယ်တော့ဟာမတ်စ်တွေကသိပြီးတော့အထီးခိုက်အများကြီးရှိခဲ့ပေမဲ့သူတို့ကရှုံးတယ်လို့မသတ်မှတ်ပါဘူးဟာမတ်စ်ခေါင်းဆောင်တယောက်ကိုဟို BBC ကအစီအလပိုင်းတွင်ကျင်တဲ့ Jeremy Bowen ရဲ့ interview ကိုကျွန်တော်ကြည့်လိုက်တဲ့အခါမှာအဲ့ဒီသူတို့ကလည်းပဲသူတို့နိုင်တယ်လို့သတ်မှတ်တယ်။ဘာကြောင့်လဲဆိုတော့သူတို့ဟာအဓိကအဖြစ်ကတော့ Donald Trump ရဲ့ပထမသက်တမ်းကလေးကသိမ့်မင်းသွားခဲ့တဲ့ Palestine cause Palestine အရေး Palestine နိုင်ငံထူထောင်ရေးဆိုတာလုံအောင်ကိုမင်းမင်းသွားစောက်ဖြစ်သွားတယ်။ Donald Trump ကအစ္စရေးကိုပုံအောင်ပေးပြီးတော့ဟိုဂါဇာဒေသမှာလည်းမင်းတို့ဖုန်ဖျောငါစီးပွားရေးဘာညာလို့ပဲငွေအနဲ့ဖိပြောလုခဲ့တဲ့အခါမှာဂါဇာဒေသမှာရှိတဲ့ပါလက်စတိုင်းတွေဟာအစ္စရေးရဲ့မျက်စိအောက်မှာနေရတဲ့အခြေအနေမျိုးဖြစ်သွားတယ်ပေါ့လေအစ္စရေးတပ်သားတွေဆိုတော့ဒီကိစ္စကိုသူပြန်လဲဖော်ထုတ်ချင်လို့လည်းပဲအစ္စရေးဒေသခံတွေကိုဝင်ဖန်ခဲ့တာလို့သူကပြောပါတယ်နောက်တစ်ခုကသူတို့ကအမြင်လို့သတ်မှတ်တာကအစ္စရေးဟာတကယ်တော့ဟာမတ်စ်ကိုအကြမ်းဖက်အဖွဲ့နိုင်ငံတကာလည်းသတ်မှတ်ထားတာပါလေအစ္စရေးလုံးဝအမြင်ပြအောင်သုတ်စင်ပလိုက်ဖို့ဆိုပြီးတော့ရွေပြီးတော့တိုက်ခဲ့တာဒါပေမဲ့ Hamas are still survive သူကသုတ်စင်ကြီးမခံခဲ့ရဘူးဆိုတော့သူတို့ကမဆုံးဘူးအရင်မင်းဘူးလို့သူသတ်မှတ်ပါတယ် Israel ကလည်းပဲ Donald ဒီ Netanyahu ကသာ Hamas ကိုလုံးဝဖယ်ရှားပစ်မယ်ဆိုပြီးတော့ကြွေးကြော်ပြီးတော့လုပ်နေပေမဲ့ပြည်သူအများစုကတော့သူတို့ဒဇာခံတွေပြန်လဲလွတ်မြောက်ပြီးတော့ညီညာရေးကိုပဲတိစောက်ခြင်းတဲ့သဘောရှိနေကြပါတယ်ဆိုတော့ဒီညာခုလုံးကြည့်လိုက်မယ်ဆိုရင်ဒါအဓိကအဖြစ်ပေါ့လေဘယ်ဘက်ကနိုင်တယ်ဆိုတော့ပြောရခက်ပါတယ်သို့တော်လည်းပဲနှစ်ဖက်လုံးအတွက်နှစ်သိမ့်ဒီနန်းနိုင်တဲ့အခြေအနေဖြစ်တယ်လို့ပြောမှာပါအဓိကနင်းလာခဲ့တာကတော့ဒုက္ခသည်တွေနဲ့ပါလက်စတိုင်းဒေသခံတွေပဲဖြစ်ပါတယ်အခုထိဒုက္ခရောက်နေရသေးပါသလား
အခုညှိနှိုင်းထားတဲ့အပြစ်ရဲ့အစ်စ်သုံးစင်းရောချောချောမွေ့မွေ့အောင်မြင်မှမလား
သိမထင်ပါဘူးအခုပထမတစ်ဆင့်တော့မှဒီကနေ့ကျွန်တော်ပြောနေတဲ့တင်းလာနေပေါ့လေနိုင်နဲ့အမြပြောင်းလဲနေတယ်မနေ့ကအထီးက ဟိုမှာဒဇာကန်တွေထပ်ပြီးတော့လှုပ်မဲ့ကိစ္စမှာအခက်အခဲရှိနေတယ်။ပါလက်စတိုင်းဒုက္ခသည်တွေသူတို့နေရာကိုပြန်လာခွင့်ပေးမယ်ဆိုတော့အစ္စရေးမပြေနဲ့ပိတ်ထားတယ်။သူတို့ကိုလှုပ်ပေးမယ်လို့ပြောတဲ့အထက်မှာအရက်ဖက်အမျိုးသမီးတယောက်အဓိကအဖြစ်သူ့ကိုအရင်မလှုပ်ဘူးဆိုတာကိုအကြောင်းပြပြီးတော့ပိတ်တယ်။ဆိုတော့ပါလက်စတိုင်းဘက်ကလည်းငါတို့ပါလက်စတိုင်းအကျဉ်းသားဘလောက်ဖမ်းထားရဲဆိုတော့သူတို့က list မထုတ်ပြန်လို့အဲ့လိုလုပ်တယ်ဆိုပြီးတော့သူတို့အခြေတင်နေအများကြီးအခက်အခဲဖြစ်ခဲ့ပါတယ်။အဲ့မနှဲညင်နိုင်ပြီးမှအခုမှသဘောတူညီရကြပြီးတော့တင်းလိုက်နေမနေ့မှာတော့အဲ့ဒီဒုက္ခသည်တွေဟာပြန်လာခွင့်ရနေပြီဆိုတာသိရပါတယ်။ဒါပေမဲ့ရှေ့ကိုဘယ်လိုအခက်အခဲတွေအဲ့လိုတုံလာရမယ်ဆိုတာဘလူးမမပြောနိုင်ပါဘူး။ဒါဆက်ပြီးတော့စောင့်ကြည့်ရမှာ။နောက်တစ်ခုကစောစောကပြောခဲ့တဲ့လေဘနန်မှာညင်သွားလို့လည်းပဲဒီစစ်ပွဲရနိုင်လို့ကျွန်တော်ပြောခဲ့တယ်။အခုလေဘနန်မှာလည်းစောင့်ကြည့်ရမှာပဲ။လေဘနန်တောင်ပိုင်းမှာဒီဟက်ဇ်ဘူလာတွေဆုတ်သွားပြီးတဲ့နောက်ဆိုတော့အစ္စရေးကပြန်ဝင်လာတယ်သူတို့ကထွက်ပေးရမလို့သဘောတူကြရတာဘာကြောင့်ပြောင်းဝင်လာလဲဆိုတော့အစ္စရေးကအကြောင်းပြတယ်ဟက်ဇ်ဘူလာတွေထွက်ပြီးတော့လေဘနန်တပ်ဖွဲ့တွေလာမှလေဘနန်တပ်ဖွဲ့တွေမရောက်လာတော့တဲ့ဒီဟာတွေဟက်ဇ်ဘူလာတွေပြန်လာမယ်ဆိုပြီးတော့သူတို့ပြတ်ခတ်သတ်ပြီးတော့တခါပြောင်းဝင်လာတလောလုံးက7ယောက်လမ်းဒီစီသေးတယ်အခုမှပဲဒီနေ့လာမနေ့ကလာသဘောတူချက်ရပြီးတော့နောက်6လအထိချိန်ဆွေးဆိုင်နေဆိုပြီးဖြစ်လာဆိုတော့အဲ့လိုခလုတ်သင်းတွေကတော့အများကြီးပါပဲဆိုတော့တကူအခုပြတ်ခတ်စိတ်ဒီပင်ကြီးတိတ်ပြီးတော့fragile ပေါ်လေခနောခနဲ့ဖြစ်နေဆိုတော့အကုန်လုံးအောင်မြင်ဖို့ဆိုတာကတော့သိပြီးတော့ခရင်မှာဖြစ်ပါတယ်ဒီအထက်မှာမှအဟာ American Donald Trump ကလည်းပဲအဲဂါဇာဒေသကို clean ဖြစ်အောင်သူကစမ်းရှောင်းလုပ်လိုက်မယ်ဒီဟာလုံးဝသုံးလို့မရတော့ဘူးဆိုတော့အဓိကအဲ့ဒါမဟုတ်ဘူးပြန်လာမဲ့ဒုက္ခသည်တွေကိုအစ္စရေးပိတ်ထားတာကိုဒီလိုလက်ခတ်ဖို့ဘယ်လိုဘူးသူတို့ Egypt နဲ့ Jordan ကိုတွားခိုင်းလိုက်ဆိုပြီးတော့ပြောတယ်ဆိုတော့ပို့ပြီးတော့တန်တရားရှိစရာဖြစ်လာပါတယ်ဒီရသားရဲ့ဒီအပြစ်ခံရတဲ့အပြင်မှုဆိုတာ clothing တွေအများကြီးရှိနေပါလေရှိ
ဟုတ်ပါတယ်ဒီသမရထရမ့်ပြောနေတယ်လို့ပေါ့ပါလက်စတိုင်းတွေကိုဒီ Egypt တို့ Jordan တို့ပို့မယ်ဆိုတဲ့ကိစ္စဒါရောနောက်ပိုင်းမှာဖြစ်လာနိုင်လ
ားအခုလောလောဆယ်ကတော့အများကြီးသိတဲ့အတိုင်းပဲ Egypt ကလည်းလုံအောင်လက်မခံဘူး Jordan ကလည်းလက်မခံဘူးအဲ့ဒီပြင် Group နဲ့သတင်းမှာပဲကျွန်တော်နောက်ဆုံးတိုက်တဲ့ German Foreign Minister ကနိုင်ငံကြီးဝင်ကသူတို့လက်မခံဘူးတော်ဟုတ်အူရောပသမကောသူကူစားပြုလို့ပြောရတာမဖြစ်နိုင်ဘူးဆိုတော့ပြောတယ်ဆိုတော့လောလောဆယ်တော့ဒီဟာမဖြစ်နိုင်ပါဘူးဒီကိစ္စ။ဒါပေမဲ့ဂျော်ဒန်မှာကတော့ပါလက်စတိုင်းဒုက္ခသည်ဟိုကဒီဒုတိယကမ္ဘာစစ်ပေါ်ဖြစ်ပြီးနှစ်ချမ်းခွဲပြီးတော့စစ်ဖြစ်ကြတာပါလက်စတိုင်းဒုက္ခသည်ဟာအကုန်လုံးဂျော်ဒန်ဘက်ကိုနေခဲ့ရတာပါ။ဂျော်ဒန်မှာပါလက်စတိုင်းဒုက္ခသည်စခန်းရှိရယာရှာအာရဖတ်တို့ဘာလို့လဲပဲဂျော်ဒန်မှာရှိနေတဲ့ဒုက္ခသည်စခန်းကနေပြီးတော့ထွန်ပေါက်လာခဲ့တဲ့ကောင်းဆောင်တွေဖြစ်ပါတယ်ဆိုတော့အခုထိလည်းပဲဂျော်ဒန်နိုင်ငံဘက်ချမ်းမှာပါလက်စတိုင်းဒုက္ခသည်နှစ်သန်းခွဲလောက်ရှိပါသေးတယ်။ဒါပေမဲ့အခုတော့သူတို့လက်မခံဘူးလို့ပြောတယ်။ဆိုတော့ဒေါ်နယ်ထရမ့်ကတော့မပြောတော့ဘူး။အခုလိုလားဆီမှာတော့သူကညင်သွားတယ်။ဆိုတော့ဒီဟာကိုအတင်းဖိအားပေးနိုင်လဲပုံပြီးဖြစ်မယ်။အီဂျစ်ဘက်ကဆိုလို့ရှိရင်အစ္စရေးနဲ့သူတို့အပြစ်ခတ်ရစဲညီညာရေးယူထားတာဖြစ်တယ်။အဲ့ဒါတော့မှပြတ်သွားနိုင်တယ်။တိတ်ပြီးတော့လာပြီးဖိအားမပေးဘူးလို့ပြောတယ်။ဟာမတ်ကတော့လုံဝဖြစ်နိုင်ကြမရှိဘူး။ပြန်တိုက်မှာပဲဆိုတော့ပြောတယ်ဒီကိစ္စကို။ဆိုတော့တနည်းအားဖြင့်ပြောရင်တော့ဒေါ်နယ်ထရမ့်ဟာပါလက်စတိုင်းအရေးကိုဒီ two state policy ပေါ်လေဟိုကနိုင်ငံဟူထားမယ်ဆိုတဲ့ဟာကိုမြင်ပင်ပြီးတော့တကယ်တခြားတစ်ခုလုံးကိုအစ္စရေးလက်ထက်ကိုထွက်ကျင်တဲ့သဘောဆိုပြီးတော့သုံးသပ်ကြပါတယ်တချို့ကတော့ဟာပါလက်စတိုင်းဒေသကပါလက်စတိုင်းလူမျိုးတွေကိုလုံးဝဆင်ပလိုက်ဖို့ကြိုးစားနေတာဖြစ်တယ်လို့မှဆွဆွဲကြပါတယ်ဆိုတော့သိပြီးတော့ဒေါ်နယ်ထရမ့်အတွက်လောလောဆယ်တော့မဖြစ်နိုင်ဘူးနောက်တစ်မျိုးပြောင်းပြီးတော့ဘယ်လိုလုပ်ရမလဲမပြောနိုင်ပါဘူးခင်ဗျာကတော့
အဲ့ရှေ့လျှောက်မှာရောအစ္စရေးပါလက်စတိုင်းထာဝရညီငယ်ရေးအလားအလားဘယ်လိုခန့်မှန်းနိုင်ပါလဲ
ပြေးဝေးပါတယ်ထာဝရဆိုတာရင်မောဖို့ကောင်းတယ်အစ္စရေးပါလက်စတိုင်းဟာဟိုလိုငရယ်ဖြစ်ခဲ့တာထားလိုက်ပါတော့ဒါပေမဲ့ဒီအခုလောလောဆယ်ပြဿနာစနေတာဟာပထမကဘာစစ်လောက်ကစခဲ့တယ်ဆိုတာ100ကျော်ခဲ့ပါပြီဒီပေါင်း100ကျော်ခဲ့တဲ့ပြည်ပခသိပ်ပြီးတော့တဖြည်းဖြည်းစစ်ပွဲတွေဖြစ်လာတာပုံပြီးပြင်းထန်တဲ့စစ်ပွဲတွေဖြစ်လာပါတယ်ဆိုတော့လုံးဝပြဿနာပြေလည်ဖို့ဆိုတာကတော့သူတို့လူမျိုးချင်းစစ်မြတ်ဖို့လူအခုကတော့နိုင်ငံကြီးတွေကသူတို့ရဲ့အကျိုးစီးပွားအထူးသဖြင့် American တို့နိုင်ငံတို့ကသူတို့ရဲ့အကျိုးစီးပွားစောစောကပြောခဲ့လို့ပဲအရှေ့လေပိုင်းမှာသူကစီးပွားရေးတွေအများကြီးရှိသူ interest တွေရှိတယ်သူရဲ့လက်နက်ဖောက်သည်တွေ Saudi Arabia တို့နိုင်ငံတွေရှိတယ်ဆိုတော့သူတို့စီကလောင်စာတွေအများကြီးရနေတဲ့နေရာဖြစ်တယ်ဆိုတော့ဒီကိစ္စဒီအကျိုးတွေမျှော်ပြီးတော့သူကအတကလုံနေရလဲဖြစ်ပါတယ်ဆိုတော့တကယ်တမ်းပါလက်စတိုင်းပြည်သူတွေရဲ့အရေးကိုအစ္စရေးပါဝင်ကဘာကစာတာကြပါရဲ့လားတချို့အင်းကြီးနိုင်ငံတွေကတောင်မှတစ်ခါခါကြတော့သူတို့နိုင်ငံရဲ့အကျိုးစီးပွားကိုကြည့်ပြီးတော့သူတို့ကအစဉ်ပြေနေ ဒီပါလက်စတိုင်းအရေးကိုမေးထားတယ်ဆိုတဲ့သဘောမျိုးရှိပါတယ်။ဒါကြောင့်လည်းပါလက်စတိုင်းကဟာမတ်တွေကလူကြိုက်များနေကြတာပါ။ပါလက်စတိုင်းမှာတကယ်တော့တေဝင်ဖွဲ့ထားပြီးတော့ပါတီရှိရပေါ့လေဖာတာတို့အယ်ဖာတာတို့ဝါတို့ရှိပါတယ်။အဲ့ဒီပါတီဟာရွေးကောက်ပွဲလုပ်တော့လည်းပဲဟာမတ်ပဲအပြတ်တတ်နိုင်တယ်။အဲ့ဒါကြောင့်ဒါမှဟာမတ်ကိုမဲမဲအနာမလွှဲပဲနဲ့လူတွေကိုပဲအစိုးရအဖြစ်နဲ့ဆက်ခံထားတယ်ဆိုတော့အခုလည်းပဲရှိကိုဒီပုံစံပဲဖြစ်လာမလားဒီပုံစံဖြစ်ပေါ်တော့မှအနိုင်နဲ့ကျိုးစားမှဖြစ်ပါတယ်အလားတူစွာပဲအစ္စရေးနိုင်ငံတည်ဆင်းမှုနဲ့အစ္စရေးနိုင်ငံလုံခြုံရေးကိုလည်းပဲအလုံးကအစည်းအမှတ်ပြုပြီးတော့လက်ခံမှဖြစ်ပါတယ
်အဲဒီတော့ဒီရှင်မှာတင်းကြရေးထာဝရရဖို့ဆိုတော့အင်မတန်ခက်ခဲတဲ့ကိစ္စလို့ပြောမှဖြစ်ပါတယ်မျိုးဆို
ဟုတ်ကဲ့ပါဦးကျော်စံပါရှင်အခုလိုဆွေးနွေးပေးရတဲ့ကျေးဇူးတင်ပါတယ်